16 နှစ်တာအပြစ်ခတ်ရက်စဲခဲ့ကြတယ်။ကချင်လွတ်လပ်ရေးတပ်မတော် KIU နဲ့မြန်မာအစိုးရတပ်တို့တိုက်ပွဲတွေဆက်ဖြစ်နေပြီးတော့ပြည်ရင်းစစ်ကြီးဖြစ်သွားတဲ့အထိအောင်ထိုးစစ်ဆင်တိုက်ခိုက်သွားမယ်လို့ KIU ကညင်ညာလိုက်ပါတယ်။မြန်မာအစိုးရတပ်တွေဘက်က KIU ဌာနချုပ်နားမှာတပ်တွေချထားတာကိုရုတ်သိမ်းပေးဖို့တောင်းဆိုခဲ့တာကိုနောက်မဆုတ်တဲ့အပြင်လက်နက်ကြီးတွေနဲ့စပြီးတော့ပစ်ခတ်ခဲ့တာကြောင့်မလို့ပြည်ရင်းစစ်အခြေအနေမျိုးထိအောင်တိုက်ပွဲကပြင်းထန်လာနေတာလည်းဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နုပန်ကစုံစမ်းတင်ပြထားပါတယ်ရှင်။
ပြည်တွင်းစစ်အဖြစ်တိုက်ပွဲဝင်သွားဖို့ KNO ကကြေညာအပြီးမြန်မာစစ်တပ်နဲ့ KNA တပ်ရင်း15ကြားဘုံမော်မိုးမောင်မြို့တပ်ပိမိရေကာတာအနီးမှာဒီကနေ့မွန်းလွဲပိုင်း2နာရီကြာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရေကာတာအနီးအခြေချထားတဲ့မြန်မာစစ်တပ်တွေကတိုက်ပွဲကြောင့်နှုတ်ဆုတ်ပေးခဲ့ရပြီးရေကာတာစီမံကိန်းကတရုတ်အလုံသမား300ခန့်ကိုတော့ KNA တပ်ကနေဆက်ကိုပြန်ပို့ပေးခဲ့တယ်လို့အရာရှိတွေကပြောပါတယ်။ KNA ကမင်းညတာပီမိရေကာတာနှစ်ခုကိုအဓိကဆက်သွယ်ထားတဲ့နံပါတ်ခချောင်းတံတားကိုလည်းဘုံခွဲဖျက်ဆီးလိုက်တဲ့အတွက်မြန်မာစစ်တပ်ဘက်ကစစ်အင်အားဖြည့်ဖို့အဝင်အထွက်လဲအခက်ခဲဖြစ်နေတယ်လို့သိရပါတယ်။မြန်မာအစိုးရကရစ်ခါနဲ့တွာလာဖို့ရေကာတာအတွက်အဓိကဆောက်လုပ်တဲ့နေရာဖြစ်ပြီးခုချိန်မှာလည်းတပ်အင်အားဖြည့်နေတဲ့အချိန်မှာအဝင်အထွက်ပိတ်လိုက်တဲ့အနေနဲ့မင်းညမှာဖျက်ဆီးလိုက်ခြင်းဖြစ်တယ်လို့ KNO အရာရှိကကချင်လိုအတည်ပြုပြောဆိုပါတယ်
။တာပင်ဆောင်ကဆိုပရင်းအမျိုးတည်းလက်သားကဆိုပရင်း
သူပြောသွားတာကတော့ဒီတံတားကတောင်ကျချောင်းရည်ဖြစ်ပြီးတပင်းမြစ်မှာစုံတဲ့တံတားဖြစ်တယ်။ကားတွေဖြတ်လို့ရအောင်ယာယီလုပ်ထားတဲ့တံတားလို့ပြောလို့ရပါတယ်။အဲ့ဒီရေကတအားကြီးရဲ့အခုတလောလူတွေဖြတ်လို့မရဘူးဝါဖောင်နဲ့လည်းဖြတ်လို့မရဘူးလက်စစ်မီအစီစဉ်တွေဆောက်လုပ်ထားတာမင်းညကဖြတ်စီလိုက်ခြင်းဖြစ်တယ်လို့ပြောသွားတာပါ။လက်တလော KIO ရဲ့အချက်အခြာကြ Boom Sen Boom တပ်စခန်းကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်ရင်အားတထောင်နီးပါးနဲ့လက်နက်ကြီးတွေစက်တိုက်ပစ်ခတ်မှုကြောင့်နောက်ဆုတ်ပေးလိုက်ရတဲ့နောက်အခုလိုပြည်တွင်းစစ်ဖြစ်ဖို့ကြေညာခဲ့တာဖြစ်တယ်လို့လည်း KIA အရာရှိတွေကပြောပါတယ်မြန်မာတပ်တွေကို KNO ကအဲ့ဒီနေရာတွေကနေနောက်ဆုတ်ပေးဖို့လဲရာဇတန်ပြန်ပေးခဲ့တာကိုလက်မခံခဲ့လို့အခုလိုပုံမှန်ပြင်းထန်လာတာဖြစ်တယ်လို့လည်းအရာရှိကကချင်လို့ပြောပါတယ
်ညန်းဆယ်လည်းမြန်မာညန်းဆယ်ကမြောက်ကအန်တိုချင်းရှိကောင်ဖောင်ကမုန်းတ
ာလောလောဆယ်ဘုံဆန်ကိုတော့ကျွန်တော်တို့ဖယ်ထားပါတယ်အခြေအနေကိုကြည့်ပြီးရှောင်ထားပြီးနည်းနည်းနောက်ဆုတ်ထားတယ်အခုတော့ပြည်တွင်းတစ်ခုလုံးလှုပ်ရှားသွားဖို့တော့ရှိတယ်မနေ့က12နာရီနောက်ဆုံးမြန်မာတပ်တွေကိုဘုံဆန်တောင်နဲ့လိုက်စားဌာနချုပ်အနီးဖွင့်ပြင်ဘုံမှာလည်းနောက်ဆုတ်ပေးဖို့မနေပေးဖို့ပြောပေမဲ့12နာရီကြော်သွားပြီလေမြန်မာတပ်တွေကမဖယ်ပေးဘူးဆိုတော့12နာရီကြော်ရင်ပြည်တွင်းစစ်ထိဥတည်သွားမယ်ဆိုတာတေချာသွားပြီလေသူပြောသွားတာပါအခုလို KIA ရဲ့ဘုံဆန်တောင်ကိုတိမ့်လိုက်တာဟာ KIA တပ်ရဲ့ဘ ਹੁ ဌာနချုပ်နဲ့တပ်မဟာ3တပ်မဟာ5ကိုဆက်သွယ်ထားတဲ့အရေးကြီးနေရာဖြစ်တယ်လို့လည်းပြောပါတယ်မြန်မာစစ်တပ်ကအမြောက်ကြီးတွေနဲ့ပစ်ခတ်မှုကြောင့် KIO ဘက်ကတိုက်စုံမှု5ရောက်ထပ်မင်းရှိပြီး10ရောက်လောက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာတပ်ဖက်ကလည်း5ရောက်အထက်တိုက်စုံပြီး100ကျော်ဒဏ်ရာရရှိခဲ့တယ်လို့ဗမော်ဆဲယုံနဲ့နှိစက်သူတွေကပြောပါတယ်ဒါပေမဲ့အခုလိုတိုက်ပွဲတွင်မြန်မာစစ်တပ်ဖက်ကရှစ်တန်းအုံပြုသူများဟာလည်းကချင်မျိုးနွယ်စုရဝါလူမျိုးများဖြစ်နေတာကိုတွေ့ရှိရတယ်လို့လိုက်စားဒေသခံကအခုလိုပြောပါတယ
်ဆိုင်ရင်သားအချင်းချင်းတွေကိုသူတို့ကဒီတစားခံလုပ်တယ်အဲ့ဒီအခုလောလောဆယ်တိုက်ပွဲမှာရှာဆုံးလာတဲ့ဒီအဲသူတို့ဆွေးရတာပေါ့ဒီအလောင်းတွေဆွေးဆွေးပြီးတော့ရဝံအမျိုးကြီးပါနေတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်ပြောရမယ်ဆိုရင်ကျွန်တော်တို့ကချင်းအချင်းချင်းတွေကိုကျွန်တော်ဒီအဲတစားခံလုပ်ပြီးမှဒီတိုက်ပွဲတွေဆင်နေနေတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်ကျွန်တော်လည်းစိတ်မကောင်းပါဘူး
နောက်ပြီးမြန်မာစစ်တပ်ဘက်ကပြည်သူလူထုတွေကပေါ်တာဆွဲတာတွေပြုလုပ်နေပြီး KIO ဌာနချုပ်လိုက်စားအနီးတဝိုက်ဒေသခံတွေကလည်းလိုက်စားမြို့ထဲမှာထွက်ပြေးတိမ်းရှောင်နေတာ900ကျော်ရှိနေပြီလို့ပြောပါတယ်လိုက်စားနဲ့မန်ဂျန်ရန်ကနေတရုတ်ဖက်ပစ္စည်းတွေနဲ့ထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတွေကိုတရုတ်အစိုးရကလည်းအားလုံးကိုလက်မခံတဲ့အတွက်တချို့ပြန်လှည့်လာရတယ်လို့လည်းမန်ဂျန်ရန်ဒေသခံကအခုလိုပြောပါတယ်
ဒီစီတီစုတွေပေါ့အဲဒါကိုပြုတ်ပြီးပဲကိုဆွကြောင်းနေကြတာ။အဲဒီပြုတ်ပြင်းလာတဲ့သူတို့ကကလေးလေးပြတော့အတစ်ကြီးရဲ့အဖိုးွားတယ်အဲဒါကိုပဲလက်ခံတယ်ဒီလုံငယ်ပိုင်းတွေကပြန်မောင်းထုတ်တယ်လို့ကြားရတ
ယ်။ရက်ရွာတွင်အမျိုးသားများကရှစ်တန်းမထွက်မနေရအမိန်နဲ့တိုက်ပွဲဝင်နေပြီးဒေသခံများကတော့တိုက်ပွဲကြောင့်ရှောင်ပြေးနေဖို့နေရာကိုစိုးရင်ပူပါနေတယ်လို့လည်းပြောပါတယ်။မြန်မာတပ်တွေဟာကချင်ပြည်နယ် KNA တပ်ရှိရာတနိုင်းနဲ့တန်ရင်၃ရှိရာဝိုင်းမော်မြို့စတုံမြို့နယ်နဲ့တပ်စခန်းတွေရှိရာကိုအင်အားတွေဖြည့်နေတယ်လို့ရှမ်းပြည်နယ် KNA တပ်မဟာ၄အနီးလာရှိုမူဆယ်လမ်းတစ်ဖက်တွေနဲ့တန်ရင်၃ရင်စစ်အင်အားတိုးမြင့်ထားပြီးဗမော်မြို့ရင်းမှာလည်းထပ်ဖြည့်ထားတယ်လို့ KNA ရရှိတွေကပြောပါတယ် ဌာနချုပ်လိုက်စာအဝင်ဂိတ်လကြားရံမြန်မာတပ်တွေမှလည်းစစ်အာတွေဇက်တိုက်ဖြစ်နေမှုကြောင့်မြန်မာဘက်ကထိုးစစ်ဆင်ဖို့ပြင်ဆင်နေပုံအရဒေသခံပြည်သူစစ်တွေကလည်းအချိန်ပြည့်စောင့်ကြည့်နေတယ်လို့ပြောပါတယ်မြန်မာစစ်တပ်ဟာပြီးခဲ့တဲ့တိုက်ပွဲမှာစံကန်ကျေးဝါ KNO ဆက်ဆံရေးယုံကိုတင်ပိုက်ခဲ့ပြီး KNA ရဲ့မြစ်ကျင်းနာဆက်ဆံယုံနဲ့မြစ်ကျင်းနာမြို့တစ်မြို့လုံးကိုမီးပေးနေတဲ့ဘူကာယုံကိုလည်းလာမယ့်တနင်္ဂနွေနေ့နောက်ဆုံးရုပ်သိမ်းပေးဖို့တတိပေးလိုက်တယ်လို့အရာရှိတွေကပြောပါတယ်ရှင်